ီကနိုင်ငံမှာဒီကနေ့ပြစ်ခတ်မှုနဲ့ဘုံခွဲတိုက်ခိုက်မှုတွေဖြစ်တာကြောင့်အနည်းဆုံးလူ15ဦးသေဆုံးသွားပါတယ်ဒီထက်မှာအီရတ်စစ်သား3ဦးနဲ့ဘော့စရာကဘရစ်ရှော့စစ်သား2ဦးတို့လည်းပါဝင်ပါတယ်ဘက်ကက်ပောင်းညင်မှာတော့အနည်းဆုံးလူသေအလောင်း50တွေ့ရှိပြီးတော့သူတို့ဟာနှင်းပန်းနှိပ်စက်ခံခဲ့ရပုံရှိတယ်လို့ရဲတပ်ဖွဲ့ကပြောပါတယ်ဘက်ကက်မျိုးလည်းကကွန်ပျူတာဆိုင်တွေကနေလူ14ဦးကိုတနတ်သမားတွေကဒီကနေ့ပြန်ပြေးဆွဲခဲ့ပါတယ်တနင်္လာနေ့ကလည်းဘက်ကက်ရဲ့မြောက်ပိုင်းကတတ်တက်ရုံတစ်ခုကနေလူသမား26ယောက်ကိုပြန်ပြေးသမားတွေကဖမ်းဆီးသွားပါတယ်တပြတ်မှုအတော်များများအတွက်ဘာသာရေးနဲ့ပတ်သက်တဲ့စစ်သေးကြွအုပ်စုတစ်ခုဖြစ်တဲ့ Discourse လို့ခေါ်တဲ့အသေးခံအဖွဲ့တစ်ခုအပေါ်မှာအီရတ်ကအမေရိကန်တာမကြီးဇာမေးခလစစ်ကဝေဖန်ပြစ်တင်ခဲ့ပါတယ်။ CNN သတင်းဌာနကတနင်္လာနေ့ကသူဖြေကြားခဲ့ရမှာအီရတ်အစိုးရအနေနဲ့ဘာသာရေးကြမ်းဖက်မှုတွေကိုနှိမ်နင်းဖို့ရာနောက်နှစ်လအတွင်းမှာပို့ပြီးတော့လှုပ်ဆောင်ရလိမ့်မယ်လို့သူကပြောပါတယ်။အီရတ်နိုင်ငံအရေးပေါ်အခြေအနေကိုနောက်ထပ်သက်တမ်းရက်30တိုးမြှင့်ဖို့အီရတ်ပါလီမန်ကဒီကနေ့ဆုံးဖြတ်ပါတယ်။2004ခုနှစ်နိုဝင်ဘာလကတည်းကစလို့ဒီရေးပေါ်ကြေညာချက်